ီပိုင်တွင်နိုင်ငံတကာအာရုံစိုက်မှုရရှိခဲ့တဲ့သတင်းတပုတ်ကတော့ဆော်ရီအာရေဗီယာနိုင်ငံကထွက်ပြေးလာတဲ့အသက်18နှစ်အရွယ်မိန်းကလေးတစ်ဦးထိုင်းနိုင်ငံဘန်ကောက်မြို့အရောက်မှာနှစ်ရက်ကြာထိမ့်သိမ်းခံခဲ့ရပြီးတဲ့နောက် UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ကာကွယ်စောင့်ရှောက်မှုကိုရရှိသွားခြင်းပါပဲခင်ဗျာ။အဲဒီရာဟတ်မဟာမက်အယ်ကွန်နန်ဆိုတဲ့မိန်းကလေးဟာမိဘတွေရဲ့နှိမ့်ဆက်မှုနဲ့အရမလက်ထခိုင်းမှုကနေလွတ်မြောက်ရေးအတွက်ကိုဝိတ်နိုင်ငံကတဆင့်ထွက်ပြေးလာကြတာဖြစ်ပါတယ်။အစနေနေ့ကဘန်ကောက်လေဆိပ်အရောက်မှာဆော်ရီအာရေဗီယာနဲ့ကိုဝိတ်တန်အရာရှိတွေကသူမရဲ့နိုင်ငံကူးလက်မှတ်ကိုသိမ်းယူသွားခဲ့ပြီးထိုင်းအာဏာပိုင်တွေကလည်းသူ့ကိုနောက်တနေ့ကိုဝိတ်သွားမဲ့လင်းမြန်နဲ့တင်ပို့မယ်လို့ပြောကြခဲ့ပါတယ်။ဒါပေမဲ့အယ်ကွန်နန်ကဘန်ကောက်လေဆိပ်မှာရှိတဲ့ဟိုတယ်တစ်ခုမှာဝင်နေလိုက်ပြီးသူမရဲ့အခန်းကိုတော့ခတ်ကာTwitter လူမှုမီဒီယာအကောင့်တစ်ခုကိုချက်ချင်းဖွင့်လိုက်ပါတယ်။အဲ့ဒီနောက်ကဘာတစ်ခုလုံးကိုဆက်သွယ်ပြီး Sorry Arabia ပြန်ပို့ခံရရင်အသက်ခံမှာဖြစ်ပါတယ်။ကူညီကြပါလို့ Twitter ကနေစာရေးပြောကြခဲ့ပါတယ်ခင်ဗျာ။လူခွင့်ရေးအဖွဲ့အစည်းတွေကချက်ချင်းဆိုသလိုတုံ့ပြန်ပြီးထိုင်းအစိုးရကိုဖိအားပေးခဲ့ကြသလို UNHCR ကလည်းဝင်ရောက်ကူညီဖို့ကြိုးစားခဲ့ပါတယ်။အခုတော့ El Conan ကို UNHCR လက်ထက်ထိုင်းနိုင်ငံကလွှဲပြောင်းပေးလိုက်ပြီးဩစတြေးလျနိုင်ငံကသူမကိုလက်ခံဖို့စဉ်းစားနေပြီလို့မနေ့ကပြောပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာလည်းအမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကအယ်ကွန်နန်ကိုလက်ခံဖို့အစိုးရကိုဒီကနေ့တောင်းဆိုဆန္ဒပြခဲ့ကြပါတယ်။အခုလိုလူမှုမီဒီယာကြောင့်အကျိုးရှိမှုနဲ့အတူနေ့နာဆုံးရှုံးတဲ့သတင်းတွေကိုနေ့စဉ်ဆိုသလိုကမ္ဘာအနှံ့ကနေကျွန်တော်တို့ကြားနေရပါတယ်။မြန်မာလူထုရဲ့ဒီကနေ့အဓိကဆက်သွယ်ရေးနဲ့ပြန်ကြားရေးစနစ်ဟာ Facebook လူမှုမီဒီယာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအရှိချမ်းမှနေထိုင်တဲ့ကိုစာနီဆိုကအဲ့ဒီမိန်းကလေးတရင်နဲ့ဆက်နွယ်ပြီးမြန်မာပြည်က Facebook သုံးဆွဲနေပုံဟာအလွန်သတိထားစရာပဲလို့ပြောပါတယ်ခင်ဗျာ
Social Media ကြောင့်ပေါ့ဒီကော်မလေးကသူ့ရဲ့အသက်အန္တရာယ်ကနေလွတ်မြောက်သွားတယ်လို့ပဲကျွန်တော်သုံးသပ်နိုင်တာပေါ့အဲ့တော့ဒီ Social Media ကိုတော့ကျွန်တော်နည်းနည်းလေးကျွန်တော်တို့ကတော့အကောင်းမြင်တဲ့ဟာလေးရှိတယ်အဆိုးတွေလည်းနည်းနည်းရှိတယ်အဆိုးအနေနဲ့ပြောရတာတော့အခု Social Media မှာတော့တော်တော်များများတော့ addictive ဖြစ်သွားဆွဲနေကြပြီဒီပုံမှန်တချို့ကတကြည်အချိန်ကြီးကုန်ပြီးတော့အဲ့ဒီနောက်ကိုလိုက်နေကြတယ်အလုပ်ကိုင်လေးတွေပြတ်တယ်ကလေးတွေလူငယ်လေးတွေမှာဆိုလည်းဒီချိန်ကြောင့်သူတို့အာရုံစိုက်ဆိုင်မှုတွေအားနည်းလာကြတယ် overall ပြောမယ်ဆိုရင်တော့ FDA ကဟိုညွှန်ကြိုးဆိုရင်လည်းဒါ Social Mediaကံနေပဲတစင်ပြက်ပြက်သူရဲ့လုပ်ပုံကိုင်းပုံလေးတွေကိုတတိထားမိလိုက်တာပေါ့တချို့ကိစ္စတွေကိုတမလာကြီးဆိုရင်သူဆိုရှယ်မီဒီယာကနေကြည့်လိုက်တော့မှတိတယ်ဆိုတဲ့ဟာလေးတွေရှိကြတာပေါ့ဗျာအဲ့တော့အကောင်းတော်များပါလေဗျာသုံးတန်းရင်ဆေးပေါ့ဗျာမသုံးတန်းရင်ဆေးပေါ့
နိုင်ငံရေးအကျဉ်းသားဟောင်းတဦးဖြစ်တဲ့ဦးညာအေးကတော့ Facebook ဟာမြန်မာပြည်အတွက်အင်တာနက်အစွမ်းထက်တဲ့လူမှုလက်နက်တစ်ခုဖြစ်နေပြီလို့ပြောပါတယ
်အရေးကြီးတဲ့ပတင်းနေဆိုတာလည်းအများဆုံးရနိုင်တာဆိုရှယ်မီဒီယာပဲဥမာပြောရမယ်တော့ဆန်းစုကြည်ဟလာကချင်ပြည်နယ်သွားတယ်သတင်းစာတွေမှာတော့မပါဘူးဆိုရှယ်မီဒီယာမှာဒီနေ့ပဲသွားတယ်ပဲလာတယ်ဘာတွေလုပ်တယ်ဆိုရဆိုအကုန်လုံးကျွန်တော်တို့က live media လာကိုကျွန်တော်တို့မြင်နေတွေ့နေရတာသတင်းဥရဲ့သတင်းထုတ်ရပေါ့ဗျာဒီဆိုရှယ်မီဒီယာကြောင့်ပဲတချို့ဘိုင်းတွေမှာကျွန်တော်တို့အမှန်တရားတွေပေါ်လာတယ်ပေါ့ဥမာတော့အောင်ရဲသေးအမှုလိုပါလို့ဆိုလို့ရှိရင်လည်းဒီဆိုရှယ်မီဒီယာကြောင့်ပဲဒီကိစ္စကသမရာကြီးပြီးသွားပြီးတော့ဒီအမှုကိုပြန်ပြီးတော့ဆက်စည်းရခါကျတော့ဒီမှာလက်စားတွေပဲပေါ်လာပြီးတော့ဒီအဂရီလက်စားမှုတချို့ကြီးအဖွဲ့အစည်းကြီးတော့လက်စားတဲ့အရာရှိတွေတရားရေးဝန်ထမ်းတွေကိုဖမ်းဆီးကြတို့အလားအခုဆိုလို့ရှိရင်တရားစွဲတာတို့ဒါတွေကျွန်တော်တို့တွေ့လာတဲ့ခါကျတော့ဒါဆိုရှယ်မီဒီယာရဲ့အကောင့်ကျိုးတွေပေါ့အဲဒီနေ့ဆိုလည်းကကျွန်တော် US မက်ကင်ရယ်ခေါ်ကင်ဆန်ရယ်ပေါ့နော်သူကဒီအီနဲ့ပတ်သက်ပြီးတော့ဆိုရှယ်မီဒီယာပေါ်မှာဗီဒီယိုဖိုင်တွေနဲ့တင်လိုက်တော့ကျွန်တော်တို့မသိတဲ့အချက်တွေအများကြီးသိရတယ်ဗျာဒါတွေကလည်းကျွန်တော်တို့ channel တွေမှာလည်းကျွန်တော်တို့ဟိုကမပါနိုင်ဘူးပေါ့နော်တင်းစားတွေမှာလည်းမပါနိုင်ဘူးအဲသူပြောတဲ့အတိုင်းဆိုလို့ရှိရင်အေးဆိုတာမနေ့တနေ့မှပေါ်တာမဟုတ်ဘူးဗျာလွန်ခဲ့တဲ့နှစ်20လောက်တည်းကသူတို့ကြိုးစားခဲ့တယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့သိရတာတော်တော်ကိုအံ့ဩသွားတယ်ဒါလည်းကျွန်တော်တို့ social media ရဲ့အကျိုးပါပဲလားအကျိုးလေးလည်းမဟုတ်တာဟုတ်တာတင်းနေပုံကြီးချဲ့ပြီးတော့အဟုတ်တယ်လို့လို့နဲ့တင်လာရရှိတာပေါ့ဗျာပြီးခဲ့တဲ့တလနှစ်လလောက်ကဆိုကျွန်တော်တို့သတင်းစာတွေမှာနေတိုင်းပါတယ်ဗျာအဲ Facebook အကောင့်တွေတုံးပြီးတော့ကျွန်တော်ငွေစုချီလောက်တာလေအလူလည်းမမြင်ရဘဲနဲ့သိရမလားတို့ရဲ့ယုံပြီးတော့လောဘဆိုတက်ပြီးတော့လေအလောက်ကြတာလူတော်မင်းကအလိမ်ခံနေတယ်အခုချိန်ကြီးကိုဒီစိတ်ဆရာမပြီးသေးဘူးဗျာ အဲ့နောက်တစ်ခုကအဲ့လိုပေါ့ဟိုဆိုရှယ်မီဒီယာပေါ်မှာလိမ်လည်လှည့်ပြပြီးတော့ဟိုကာမရယူတာတို့လူမှုရေးရလည်းတချို့မိတ်လေးတွေဆိုရင်အယုံပဲပြီးတော့ဘဝပြတ်တာတွေလည်းအများကြီးပေါ့ဗျ။ဦးညာအေးပြောခဲ့သလို
Facebook ဟာအမျိုးသမီးတွေအတွက်အနေအချင်းမတဲ့ထောင်ချောက်တစ်ခုဖြစ်နေပုံကိုမကြခဏကြားရလို့ရှိပါတယ်။အထူးသဖြင့်ဖွံ့ဖြိုးတဲ့နိုင်ငံကလူလိန်တွေကဗဟုသုတနည်းပါးတဲ့မြန်မာပြည်ကမိန်ကလေးတွေကိုဖျားယောင်းတာတွေရှိသလို American, Asia, Europa, and Australia, ဖွံ့ဖြိုးပြီးနိုင်ငံတွေကိုရောက်ရှိနေတဲ့မြန်မာမိန်ကလေးတွေကိုမြန်မာပြည်ကတိုက်တူးလို့တဲ့အခွင့်အရေးသမားတချို့ကဖျားယောင်းတဲ့သတင်းတွေလည်းမကြာခဏကြားရပါတယ်။အမေရိကန်ပြည်ထောင်စုရောက် ABSDF
ကျွန်တော်ရဲ့ကြုံတဲ့ကိုတွေ့ပေါ့နော်အမေရိကန်နိုင်ငံမှာကျွန်တဲ့ကိုတွေ့ရဆိုလို့ရှိရင်
ကျွန်တော်ကဒီကအမျိုးသမီးတွေကိုဗမာပြည်ကိုမရောက်ရအောင်လာဖို့သူတို့ညှိစွေကြတယ်ခေါ်ကြတယ်အဲ့လိုလုပ်ရင်းနဲ့တစ်ဆင့်စစ်နေတုံပြီးတော့ဒီကအမျိုးသမီးတွေကဗမာပြည်ကိုသွားလဲကြတယ်သူတို့နဲ့လူမှုရေးဖောက်ပြန်ကြတယ်အဲ့ဒါဒီတရားရဲ့အခါကျတော့အင်တော်ရေးကြီးကွဲကြတယ်တပေါင်းစနစ်ပေါ့ဗျာအများကြီးပဲကျွန်တော်အမြင်နဲ့ကျွန်တော်တွေ့ရတယ်ပေါ့နော်အမေရိကန်ပြည်သူကိုကမ္ဘာအနှံ ကျွန်တော်တို့ရဲ့ Facebook အကူလို့Facebook ကနေဖျားယောင်းတဲ့နေ့ကတော့နောက်ဆုံးပေါ်နေ့ဖြစ်ပါတယ်။အဲ့ဒီချိုးလက်တကယ်ချစ်ကြိုက်သွားကြတယ်လို့ဆိုပါတယ်။မြန်မာပြည်သူတွေရဲ့နေ့စဉ်လူမှုဘဝမှာနှစ်ဆိုင်စွာအမြင့်တွဲနေပြီဖြစ်တဲ့Facebook ကိုဘယ်လိုသုံးဆွဲကြပါလဲဆိုတာကျွန်တော်တို့အားလုံးမိမိဘာသာမိမိဆုံးဖြတ်ရမှာပါပဲခင်ဗျာ။ကျွန်တော်တို့ဘဝကျွန်တော်တို့ကဘာအခြေအနေကိုဒီကနေ့ဒီမှာရနာပါရစေ။မိတ်